ကချင်ပြည်နယ်မြကျင်းသားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေတကယ်ဖြိုခွင်းရမှာထိခိုက်တန်ရာရရှိခဲ့တယ်လို့လူအများများဖန်ဆီးခံရတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါတကယ်မနဲ့မြကျင်းသားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကရာဘာတနနဲ့ပြစ်ပောက်ဖြို
ော့ plan A B တော့ထားရှိခဲ့ရပေါ့နော် plan A B ထားရှိခဲ့ပေမဲ့ကျမတို့ဒီသတိစီတောင်းဟာဆိုလို့ရှိရင်ကားရင်အများကြီးနဲ့ကျမတို့ရဲ့ပထမ plan A ဆူရက်ကိုဖြိုခွဲခံရတယ်ပေါ့နော်အဲပြီးရင် plan B အနေနဲ့ကျမပြန်ဆူတဲ့ခါကျရင်မိတွေကအဲ့ဒီဟို plan A နေရာမှာမဆူလို့ပဲနဲ့ဒီ plan B ကိုအကုန်လုံးဝိုင်းညံပြီးခါကျတော့ကျမတို့ရဲ့ဒီဆူရက်ကိုပြန်ပြီးဖြိုခွဲပါလေ။ခုဒီနောက်ဆုံးတော့ plan B ဆူရက်နေရာမှာပဲကျွန်တော်တို့အကုန်ပြန်ရောက်လာခဲ့ပါလေပေါ့နော်။ဒါမဲ့ဒီထပ်တိကျန်းဘက်မှာရှိနေတဲ့ဒီအုပ်စုတစ်ခုကတော့ဝိုင်းခံနေရတယ်ပေါ့နော်။ဒါမဲ့အခုနေထားကြတော့အကုန်လုံးလည်းပြန်သွားကြပြီဆိုတော့ဒီပေါ့နော်အဲ့လိုရှိပါလေ။ကျိုးခဲတော့ကျမတို့ဒီအတန်းတောင်းတိုင်းကိုတော့ဒီစစ်ကားရဲ့ပြီးတော့ဒီရေးတွေရဲ့သူတို့အများကြီးဝင်းရံပြီးခါကျတော့ဒီစစ်မှတ်တံတွေနဲ့ပေါ်တော့ဒီချင်းချောက်တာမျိုးတို့ပစ်တာမျိုးဘို့မိရေဘုံတွေရောပေါ်တော့အဲ့လိုပစ်တော့ကျမတို့ဒီလူစုကွဲသွားတယ်ပေါ်တော့
လုံခြုံရေးတပ်ဖွဲ့တွေကနေတပိတ်တူကိုဖြိုခွင်းရမှာထိခိုက်တန်ရာရရှိသူတွေရှိတယ်လို့40ဦးထက်မနည်းအဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်သူကပြောပါတယ်
ကျွန်တော်ဖန်စီထင်းချင်းခံတာသူစုပေါင်း48ယောက်ရှိပါတယ်ဗျ။တန်ရာရတာကျွန်တော်သိတာကတော့9ဦးပေါ့။4ယောက်ကတော့တမန်တန်ရာဖြစ်ထားပြီးတော့1ယောက်ကတော့လောလောဆယ်ကျွန်တော်ပြင်ပစီရင်မတင်ထားပါလေဗျ
။ဒီကနေ့ဆန္ဒပြပွဲဖြိုခွင်းခံရပြီးလူအများပြားဖန်စီခံရတယ်လို့အဲ့ဒီထဲမှာသတင်းထောက်သူလည်းဖန်စီခံရတယ်လို့ဆန္ဒပြပွဲမှာသတင်းယူနေတဲ့သတင်းထောက်သူကပြောပါတယ်
။သူကအရှိရနဲ့မပိတ်ပဲနဲ့အနောက်ကနေသူကဒါပါတနတ်ဘလို့ပြောလိုက်လူစုခွဲလေးဖြစ်တယ်။ပြတော့အမှလူစုကပြန်ခွဲတော့တန်ရာရကျွန်တော်ရှိမှာပဲ3ယောက်လောက်ရှိတယ်။အဲ့နမှာဖျားကြောင်တစ်ခုရှိတယ်ကျွန်တော်တို့ကတော့ဖျားကြောင်ထဲကိုပြေးနေဖျားကြောင်ကတော့သူကလေးဖက်ပိတ်လိုက်တယ်ပိတ်မထွက်ဘူးကြားရဲ့ခန်းခံရတဲ့လူလည်းကားနဲ့ဒီ3ကြီးလောက်ရှိတယ် The 74 media မိကျနာချီဆိုင်ပေါ့အဲ့ကကင်မရာမင်းတယောက်ပါသွားလို့ပြောတယ်
အဖမ်းစီခံရတဲ့ဆန္ဒပြသူတွေပြန်လည်လွတ်မြောက်ရေးအတွက်မြို့သူမြို့သားတွေရောပါရာရေးဆိုင်ရာအကြီးအကဲတွေရောကချင်ငင်းချမ်းရေးဖွဲ့ BCG ကနေကြိုးပမ်းနေပါတယ်။လက်ရှိဖမ်းခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေစေလို့ BCG အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ်
။သူတို့တော်တော်ပို့လိုက်တယ်ဒီနေ့ဆိုတော့ရောက်40လောက်ရှိတဲ့တည်းနဲ့အလုံးပွဲသိမ်းတဲ့အခါကျမှပဲအပိတ်သိမ်းတဲ့အခါကျမှပြောရအောင်လို့
ဒီနေ့မနေ့ပိုင်းမှာကချင်ပြည်နယ်အတွင်းဝိုင်းမော်ပူတာအိုပမော်မြို့ကဆန္ဒပြလူစုတွေကိုရဲတပ်ဖွဲ့တွေကလူစုခွဲဖို့ပြောဆိုပြီးဆန္ဒဆက်လက်မပြနိုင်ဖို့ဖိအားပေးခဲ့ပါတယ်။မနေ့ကလည်းဝိုင်းမော်မြို့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးတပိတ်ဥဆောင်သူမူလတန်းကျောင်းဦးဆောင်မကြီးတော်လငန်းလွမ်းတော်နဲ့ဒေသခံမျိုးရမီဒေါ်စလန်းဆိုင်ညွယ်တို့နှုတ်ပြည်ကျင်းနာကျင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတယ်လို့တက်ကြွလှုပ်ရှားသူမျိုးရမီတူကပြောပါတယ်။တရက်ပိုင်းတွင်ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်မိုးညင်းပူတာအူဘက်မှဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေ50ကျော်ဖမ်းဆီးခံရတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းရန်ကုန်မန္တလေးမုံရွာတနင်္သာရီတိုင်းဒေသကြီးမြိတ်ထဝဲစတဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒုက္ကန်တနက္ကန်ရဲတွေအယဝတ်တွေကအင်အားလုံးရင်းနဲ့ပြစ်ခတ်ကြိုက်၌ဖမ်းဆီးဖြိုခွဲမှုကြောင့်တန်ရာများပြားရရှိခဲ့သလိုဖမ်းဆီးခံရသူတွေကလည်းများပြားလာနေပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကတမတော်ကနေအာဏာထိန်းသိမ်းခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရအပါဝင်ပြည်ထောင်စုအစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေထိန်းသိမ်းခံခဲ့ရသလိုတိုင်းနယ်ပြည်နယ်အလုံးမှာကန့်ကွက်တပိတ်မှောက်ဇာနာပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။